American Tamra Yuka Pwetin Babu, Talada Mulurore Chema, Democrat Party Tamra Lang Hillary Clinton, Republican Party Tamra Lang Donald Trump, Tanguy Ninaga, Missouri Pine, St. Louis, New Machine, Washington, Tagdu, Majimbagere, Dutia, Jo, Sagasi Tubaji, Jimba, Bima, Hillary Clinton, Lurusi Danima, Atazi, Yanirago, Duyavare, Tanguy Ninaga, Sagasi Tubu, Sanki Kajare, Nemanueva, American Nangandari, Nyangayo, Pelosi, Badalesra, Dolala Danga, Timja Piva Mission.
ဒီနေ့ပါဒီစေးတဲ့ဒီဘေးလက်စ်နိုက်မင်းကကချင်းပါခဲ့တဲ့စကားစစ်ထိုးဘဲကိုကြည့်ပြီးခဲ့ကြသလားအဲ့ဒီလိုစကားစစ်ထိုးဘဲမျိုးအရင်ကကြုံဘူးကြမယ်မထင်ပါဘူးလို့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကတင်းနေနေညကသူနဲ့ရှင်ပြိုင်ပွဲရီပက်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဒုတိယကြိမ်စကားစစ်ထိုးဘဲအကြောင်းကိုဒီထွက်မျိုးမှာပြင်လာနေကသူမက်စ်ဖယ်လှုပ်ရ Clinton nga 46 ya gai nu, Trump ga 35 ya gai nu ne. Clinton nga Trump bo, Segana kwa ne, Luru thaukhan mu ma, Atazi ya ni da phit par de. Saka sit thu pwe ma, Khet twin pyo cha ga ja de a chet twi ne. Patthama u song ga ro, 2005 khu ne ga, Trump a ni ne, Tho sin a myo thami ri bo, Taikha cha si de, Pyo so mu video tape, Me go ne pat de lu, Trump ga, Taung ma mu, Chu sa ga da phit par de.
And yes, I'm very embarrassed by it. I hate it, but it's locker room talk and
ဟုတ်ပါတယ်အဲ့ဒီအတွက်ကျွန်တော်တိတ်ကိုမျက်နှာပူရတယ်ကျွန်တော်ကြက်လည်းမကြိုက်ပါဘူးဒါပေမဲ့ဒီလိုပြောတာကအဝိလဲကန်းထဲမှာယောက်ျားချင်းပြောနေကြစကားမျိုးဖြစ်ပါတယ
်ခုလိုဖြည့်ချင်းချင်းနဲ့ပတ်သက်လို့စကားစစ်ထိုးပွဲကြီးစုခဲ့သူတွေနဲ့တူဖြစ်သူအင်ဒီယားနယ်ပြည်နယ်နေချင်းမျိုးသားဒေါက်တာရိုဒင်းရဲ့အမြင်ကတော့
2005မှာ Donald Trump ကဒီပြောခဲ့တာရှိတယ်ဒီဗီဒီယိုတွေလည်းပေါ်လာတယ်ပေါ့နော်သူကတော့ဒါ locker room talk ပေါ့နော်တဘောကတော့ဒီအမေရိကန်မှာတော့အဝတ်စားလဲတဲ့အခန်းမှာယောက်ျားတွေကြီးပဲရှိပြီးတော့အဲ့ဒီမှာစိတ်လွက်ကိုယ်လွက်နောက်ပြောင်းပြီးတော့ဒါပြောကြတယ်ပေါ့နော်ဒါဟာဒီ2005အချိန်လေးနဲ့ပတ်သက်လို့ပြောခဲ့တာဖြစ်တယ်ကျွန်တော်မြင်ချင်ကြားချင်တော့သူ့အနေနဲ့ဒါ7နှစ်ကြာကြာသွားပြီအခုဒီနေ့ဒီချိန်မှာဒီလိုစိတ်တက်မျိုးပေါ့နော်လုံးဝမရှိဘူးဆိုတော့ဒါနဲ့အဆုံးသတ်ရင်ကောင်းမလို့ကျွန်တော်ယူဆရတယ်လေဒါပေမဲ့သူအဲ့လိုတော့အဆုံးမသတ်သွားဘူ
းဒေါ်နယ်ထရမ့်အနေနဲ့ကလင်တန်နိုင်ငံသားကြီးဝန်ကြီးဘုရားတုံးကရုံးအီးမေးလ်ကိုကိုပိုင်အီးမေးလ်ဆာဗာတုံးခဲ့တဲ့ကိစ္စနဲ့ပြန်ပတ်သက်လို့လေထောင်ချနိုင်တဲ့အထိထိထိရောက်ရောက်အရေးယူမယ်လို့ပြောခဲ့တာဖြစ်ပါတယ
် If I win I am going to instructMy attorney general
ကျွန်တော်အနေရရင်ကျွန်တော်ရဲ့အစိုးရရှင်းနေချက်ကိုဒီကိစ္စနဲ့ပတ်သက်လို့စီစစ်ဖို့အထူးအစိုးရရှင်းနေတူတာဝန်ပေးဖို့ညွှန်ကြားခိုင်းမယ်။လိန်ညာမှုတွေကတိတ်ကိုများလွန်းနေတယ်။လှည့်ပြားမှုတွေကလည်းတိတ်ကိုများလွန်းပါတယ
်။ခုလိုပြိုင်ဘက်တူကိုချိုးနှိမ်ပြောဆိုမှုနဲ့ပတ်သက်လို့လေဒေါက်တာရိုဒင်းရဲ့အမည်ကအ
ဲ့ဒီကစကားစစ်ထိုးပွဲမှာဒေါ်နယ်ထရမ့်ကနည်းနည်းလွန်လွန်ကျူးကျူးဖြစ်သွားတယ်လို့ကျွန်တော်သုံးသပ်တဲ့အချက်တစ်ချက်ရှိပါတယ်။အဲ့ဒါကတော့သူတမရဖြစ်ခဲ့ရင်ပေါ့နော်။အစိုးရအထောင်းကြီးအစိုးရရှေ့နေကောင်းကောင်းဖွဲ့စည်းပြီးတော့ Hillary Clinton ရဲ့ဒီ email ရှုပ်တော်ပုံကိုပြန် like ခိုင်းပြီးတော့ဒါ Hillary Clinton ကိုထောင်ထဲပို့မယ်ပေါ့နော်ဒီဆွဲချက်တင်မယ်ဆိုတော့အပိုင်းထိပြောသွားတယ်ဟာအဲ့ဒါတော့တော်တော်လေးကိုလွန်လွန်ကျူးကျူးဖြစ်တယ်လို့ယူဆပါတယ်ကျွန်တော်အနေနဲ့ပါတယ
်ဒုတိယအကြော့စကားစစ်ထုတ်ပွဲကိုရုပ်သံလွှင့်ဘော်ကနေကြီးစုခဲ့ကြတဲ့မြန်မာတွေနဲ့ Wisconsin ကမတင်တင်လဲပါဝင်ပါတယ်သူအနေနဲ့ပထမတုန်းကကျင်းတင်ကိုမဲပေးဖို့ရည်ရွယ်တာမဟုတ်ပေမဲ့လို့လေဒီစကားစစ်ထိုးပွဲအပြီးမှာတော့ကျင်းတင်ကိုမဲပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ
်။ကျမအစစပိုင်းတော့ Hillary ကိုကျမတိတ်ပြီးတော့အားမရပါဘူး။ဒါပေမဲ့ပေါ့နော်အခုရှိတဲ့လက်ရှိနှစ်ယောက်ထဲမှာရှင်းမယ်ဆိုရင်တော့ Hillary က Donald Trump နဲ့အများကြီးကိုတားပါတယ်။ဆိုတော့သူ့ကိုကျမကပေါ့နော်မဲမပေးခဲ့ဘူးဆိုလို့ရှိရင်ကျမရဲ့မဲတစ်ခု Donald Trump အတွက်သူရှုံးသွားပါလိမ့်မယ်ဆိုတော့ကျမကတော့ Hillary ပဲမဲပေးရပါလိမ့်မယ်
ဒေါက်တာရိုဒင်းမှာတော့ဘယ်သူကိုမဲပေးဖို့ရည်ရွယ်ပါသလဲ
ကျွန်တော်ကတော့အတူချုပ်ပြောရရင် Hillary Clinton ကိုမဲပေးပါမယ်ဘာဖြစ်လို့လဲဆိုတော့ဒီပထမအနေနဲ့ကျွန်တော်ဒီ Republican Party ရဲ့ policy တွေရောကျွန်တော်အများကြီးကြိုက်ပါတယ်ဒါပေမဲ့ဒီတမရလူအူချင်းပေါ့နော်အဲ့ဒါကိုကြည့်တဲ့အခါကျတော့ Donald Trump ကတော့ဒီကမ္ဘာနိုင်ငံကြီးတစ်ခုကိုအုပ်ချုပ်မဲ့သမရဖြစ်တော့မဲ့အကြီးချင်းလို့ခေါ်ရမလားဒီသူ့ရဲ့ပုံစံကဒီသမရဖြစ်မဲ့ပုံစံကိုကျွန်တော်သိမမြင်ဘူး Hillary Clinton ကတော့ဒီအချိန်မှာပပနနနဲ့အတွေ့အကြုံလည်းရှိတယ်။ Donald Trump ထက်ဆိုင်အများကြီးဒီအမေရိကန်ကိုသူဦးဆောင်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ Clinton နဲ့ Trump တို့နှစ်ဦးဟာတတိယနဲ့နောက်ဆုံးကြော့စကားစစ်ထိုးပွဲကိုတော့အောက်တိုဘာလ19ရက်နေ့ Las Vegas မြို့မှာကျင်းပဖို့စီစဉ်ထားပြီး November 10ရက်နေ့မှာတော့သမ္မတရွေးကောက်ပွဲကြီးကျင်းပမှာလည်းဖြစ်ပါလိမ့်ရှင်။